မြောက်ပိုင်းမဟာမိတ်၃ဖွဲ့ဟာမူဆယ်၁၀၅မိုင်ကုန်သွယ်ရေးဇုန်နားမှာရှိတဲ့ဇီဒီကုန်းလို့ခေါ်တဲ့တက်စကန်တစ်ခုကိုတနင်္ဂနွေနေ့ကသိမ်းပိုက်လိုက်ပြီးနောက်လက်နက်ကင်တွေရှိတယ်လို့ယူဆတဲ့နေရာတွေကိုစစ်ကောင်စီကလေရင်နဲ့အကြိမ်များစွာဘုံကျဲခဲ့တယ်လို့မူဆယ်ဒေသခံတချို့က VOA ကိုပြောပါတယ်။နှစ်ဖက်ပစ်ခတ်မှုကြားမှာနယ်စပ်ကကုန်လောင်တွေအပါအဝင်ကုန်ကားတချို့ထိမှန်ခဲ့ပြီးရေမောင်းတူဦးလည်းတိတ်ဆုံးခဲ့ကြောင်းမူဆယ်ဒေသခံတူဦးက VOA ကိုပြောပါတယ
်။မြောက်ကမင်းကကုန်သွယ်ရေးအစ်ဖို့ကမှဘုံတုံးလုံးကြတယ်ကျတော့လူတော့ဘယ်ကွဲရပြည်လောင်ကြီးလည်းနဲ့ဒီကြောင်ဆုံးတော့ကားပြပြ။ဒီကားလည်းပေါ်ပါထိကြတော့တယ်။အစောကြီးပြစီတော့ဟိုတပည့်ကွဲရတယ်ဒုံးနဲ့လာပြနေတော့ဒုံးကြီးကလည်းကျွန်တော်တို့ပန်းကျဲတယ်ကျင်းနေတော့ဘူး။
လက်ရှိမှာမြောက်ပိုင်းမှာမိတ်၃ဖွဲ့ကသူတို့တိမ့်ပိုက်ရရှိထားတဲ့ဇေဒီကုန်းကနေစစ်ကောင်စီရဲ့နောက်ထပ်စခန်းဖြစ်တဲ့ဘီဝါကုန်းကိုဒီနေ့တနင်္လာနေ့မနေ့မှပြစ်ခတ်တိုက်ခိုက်နေကြောင်းသူကပြောပါတယ်။ရင်ဆိုင်တိုက်ပွဲပုံစံမဟုတ်ဘဲဒရုန်းတွေလက်နက်ကြီးတွေနဲ့လူနေရက်ွက်တွေကိုကျော်ပြီးအပြန်အလှန်ပြစ်ခတ်နေတာဖြစ်လို့အရက်သားတိုက်ဆုံမှုတချို့ရှိနေကြောင်းလည်းပြောဆိုထားပေမဲ့တိကျအတည်ပြုလို့တော့မရပါဘူး။နှစ်ဖက်အဖွဲ့တွေပြစ်ခတ်နေတဲ့ကြားမှာမူဆွဲကုန်တွေကတိတိကျွင်းနေရတယ်။လူနေရက်ွက်တွေရှိနေကြောင်းသူကပြောပါတယ်။
ပေါ့ဟိုဒီလည်းကြီးဆိုတော့လေဟိုတိရတဲ့မော်ပြားလှမ်းပြီးတော့ဟိုကစ်တဲ့အခါမှာဒီလူကြီးအင်းကြီးရတဲ့ကြီးဝင်စကြတာရှိတယ်ဒီသက်ကတော့ပြားကဘလို့ပြောမလဲဒီမျိုးပြားလူကြီးတော့ဇီဘက်မော်ပိုင်းမော်ပြားစီးရဲ့အတွေ့အကြုံမြင်ွားချင်းနဲ့မတွေ့ရတော့ဟိုကျွန်တော်တို့ဟိုတတိယညီပန်းဖို့သူဖောက်နေတော့သူပြစ်တာတော့ဘုံလား
ပြီးခဲ့တဲ့ရက်ပိုင်းကလည်းမူဆယ်ကုံတွယ်ရေးဆောင်မှာရှိတဲ့ကျင်စန်းကြော့ကုံကားဝင်းတဲ့ကိုနိုဝင်ဘာလ23ရက်မနက်ပိုင်းကလက်နက်ကြီးကြီးကြပြီးကားစီးတရာနီးပါးပျက်စီးခဲ့ပါတယ်။အဲဒီနောက်တရုတ်ယူနယ်အစိုးရကသူ့နိုင်ငံသားတွေကိုမြန်မာနိုင်ငံတဲကအမြန်ဆုံးထွက်ခွာဖို့တတိပေးခဲ့ပါတယ်။အဲ့ဒီမြန်မာနယ်စပ်တခြားမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ရဲ့စစ်ရေးလေ့ကျင့်မှုတွေစတင်ခဲ့ပါတယ်။စစ်စင်ရေးစားခဲ့တာတလတင်းတင်းပြည့်တဲ့နေ့မှာကျင်စန်းကြော့နယ်စပ်ကုန်တွေကိုတိမ့်ပိုက်နိုင်ခဲ့တယ်လို့မြောက်ပိုင်းမဟာမိတ်၃ဘွဲ့ကမနေ့ကတနင်္ဂနွေနေ့မှာထုတ်ပြန်ထားပါတယ်။တရုတ်အစိုးရမျှော်လင့်နေတဲ့ကြားဖြန့်အွန်လိုင်းရာဇဝတ်လုပ်ငန်းတွေရှင်းလင်းနေတဲ့အတူမြန်မာနိုင်ငံကဆက်အာဏာရှင်ဖြုတ်ချရေးရည်ရချက်တွေနဲ့သူတို့ရဲ့စစ်စင်ရေးကိုစတင်ခဲ့ကြတာပါ။အာဏာသိမ်းပြီးကလေးကရိုင်းနေနေတဲ့မြန်မာတရုတ်နယ်စပ်ကုန်တွေကလည်းစစ်ရေးအရှိန်မြင့်လာတာနဲ့အတူလုံးဝရပ်တန့်သွားပြီဖြစ်ပါတယ်တရုတ်ဘက်ကလည်းလူအဝင်ထွက်ကလွဲလို့ဘာမှမရှိတော့ကြောင်းမူဆယ်ကုန်တဲ့တူကပြောပါတယ
်လုံးဝဦးကျက်သွားတာကုန်တွေဘိုင်းနဲ့ဆရာနဲ့ပတ်သက်လာရင်ရပ်တော့ပါတယ်ဒါအခု loss တဲ့ဒီမူဆယ်နဲ့ကြက်ကောင်ဝေဖို့တော့ဒေတာကကုန်ပြီပါတယ်ဒါပေမဲ့ဒီတစ်ပတ်ကတော့ဒီစောက်ဝင်ပြီးတော့နေရန်တော့လာတော့ရပါတယ်ဒီကုန်ကလုံးဝမရှိပါဘူးခင်ဗျာဒါပြိုက်လဲပြိုက်ထားပါတယ်ဒီ loss တယ်လေ
အခုဆိုရင်တရုတ်နိုင်ငံရဲ့တပတ်လက်ပတ်ခွင့်ကိုလည်းရုံးရင်းစံခတ်အခြေအနေတွေကြောင့်မြန်မာဘက်ကတုံ့ပြန်နံပါတ်ပေးတာကိုဒီဇင်ဘာလ4ရက်အထိကြိုပေးထားပါတယ်စစ်ပွဲတွေကြောင့်မူဆယ်ကိုရောက်လာတဲ့တရုတ်ပြည်သွားမဲ့မြန်မာနိုင်ငံသားအရေးတော်ကလည်းအရင်ကထက်အများကြီးရော့ကျသွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ